မြန်မာနိုင်ငံကစာသင်ကျောင်းနဲ့ပညာရေးအဆောက်အဦတရားထက်မနည်းမေလတလထဲမှာတင်ဖောက်ခွဲတိုက်ခိုက်ခံရလို့ထိခိုက်ပျက်စီးခဲ့တယ်လို့ကလေးစငယ်ကူညီဆောင်ရှောက်ရေးအဖွဲ့အစ်စ်တချေရန်ကဒီကနေ့ဇွန်လ17ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံတဝန်းကစာသင်ကျောင်းနဲ့တက္ကသိုလ်ကျောင်းဝင်60ထက်မနည်းမှာလဲစစ်တပ်ကဝင်ရောက်ပြီးတော့တတ်ဆွဲထားတယ်ဆိုတာကိုထောက်ပြထားပါတယ်။အခုလိုမျိုးစာသင်ခန်းတွေပေါ်မှာတိုက်ခိုက်နေမှုကိုပညာရေးအတိုင်းဝိုင်းကလည်းပြစ်တင်ဆုံးချနေပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုရန်နိုင်ပြောပြပေးပါရှင်
။မေလတလထဲမှာတင်စာသင်ကျောင်းနဲ့ပညာရေးအဆောက်အဦတရားသုံးခုဖောက်ခွဲတိုက်ခိုက်ခံရလို့ပျက်စီးထိခိုက်ခဲ့တယ်လို့ကလေးငယ်ကူညီဆောင်ရှောက်ရေးအဖွဲ့ Save the Children အဖွဲ့ကပြောပါတယ်။ဒီနေ့ဇွန်လ17ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ချက်ထဲမှာတော့စာသင်ကျောင်းတွေတက္ကသိုလ်ကျောင်းဝင်းတွေထဲမှာလက်နက်ကင်တပ်ဖွဲ့ဝင်ရောက်တပ်ဆွဲထားတယ်လို့လည်းဖော်ပြထားပါတယ်။ကျောင်းရင်းနဲ့ကျောင်းသားဝန်ကျင်မှာပောက်ခွဲမှုတွေကြောင့်ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေအတွက်အန္တရာယ်ဆိုးရိမ်စရာဖြစ်တယ်လို့လည်းထောက်ပြထားပါတယ်။နိုင်ငံတော်ဖြစ်နေတဲ့ပောက်ကွဲမှုတွေကြောင့်ပြင်းပြင်းထန်ထန်နိုင်ငံရတဲ့သူတွေရှိသလိုတချို့ပညာရေးဆိုင်ရာအဆောက်အဦတွေစိုးစိုးဝါးဝါးပျက်စီးတယ်ဆိုတဲ့သတင်းတွေသိရတယ်လို့လည်းပြောထားပါတယ်။ကလေးတွေကိုအနည်းဖြစ်နိုင်တဲ့ဒီတိုက်ခိုက်မှုတွေဟာအင်မတန်စိတ်ပျက်စရာဖြစ်ကြောင်းစစ်သည်ရှေရုံအဖွဲ့ကပြောပါတယ်။စာသင်ခန်းတွေထဲမှာလက်နက်ကင်ထားတဲ့စစ်သားပုံတွေမြင်တွေ့ရတဲ့အပေါ်တိတ်ကိုစိုးရိမ်တယ်လို့လည်းဒီထုတ်ပြန်ချက်မှာရေးသားထားတာပါ။ဒါနဲ့ပတ်သက်လို့ Save the Children ပြည်တွင်းတာဝန်ခံရဲ့သဘောထားကို VOA ကဆက်သွယ်မေးမြန်းရမှာတော့သူတို့ရဲ့ထုတ်ပြန်ချက်မှာရေးထားတဲ့အတိုင်းသာဖြစ်တယ်လို့သာမှတ်ချက်ပေးပါတယ်။မြန်မာနိုင်ငံတော်ကအခြေခံပညာကျောင်းနဲ့တက္ကသိုလ်စုစုပေါင်း60ထက်မနည်းမှာစစ်တပ်တွေဝင်ရောက်တက်ဆွဲထားတယ်လို့ဒီဖွဲ့ကပြောထားပါတယ်။ဒီအခြေအနေဟာနိုင်ငံတကာစံနှုန်းတွေနဲ့မကိုက်ညီကြောင်းကလေးအခွင့်အရေးနဲ့ပညာရေးဆိုင်ရာအရေးဖက်အဖွဲ့တစ်ခုကကိုပီတာကပြောပါတယ်။
ဒီကြေရည်နဲ့ထုတ်ပြန်ချက်ဒီကိုကြည့်မယ်နိုင်ငံတော်ဆန်လုံးနဲ့ပြန်ကြောရင်တော့အခုလိုဆောင်းနေနေမှာလက်နက်ကင်ဖွဲ့ကြီးတွေကဆိုတာလုံးဒိန်းကြီးပြန်ယူပါမယ်ဆိုပြီးတော့မှဆောင်းနေနေမှာနေတာတော့လက်ခံနိုင်ကြအကြောင်းတော့မရှိဘူးနော်။ဆောင်းလျှောက်တာမရောက်သေးနဲ့နောက်ဆုံးသူတို့ကြောင့်မလို့တော့မှအဖြစ်ခိုက်တော့ပုံတော့ဖြစ်နိုင်တယ်ဖြစ်သွားမှာဒါကြောင့်မို့လဲယူနီဆက်ကဒီကျွန်တော်တို့ဒီကလေးတွေကိုပြင်းနေလို့ရှားတဲ့ဒီအများကြီးဒီမျိုးတော့ဒါကိုကောက်ကွက်မှာပါပဲ။
ကလေးတွေပညာသင်ယူနေတဲ့အဝန်းဝိုင်းဟာလုံခြုံစိတ်ချမှုရှိပြန်ပြီးဘလို့အခြေအနေမျိုးမှာမှပြတ်မထားတိုက်ခိုက်ခံရတာလေးမဖြစ်တဲ့ကြောင်းစစ်တပ်ချေရအဖွဲ့ကထောက်ပြထားပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာပညာရေးတက္ကသိုလ်ဆရာဆရာမများသမဂ္ဂကဆိုင်းတော်လင်းကလည်းတိုက်ခိုက်မှုတွေပေါ်မှာရှုံ့ချတယ်လို့ဆိုပါတယ်။
ကျွန်တော်တို့အကြောင်းမတက်ဖို့ကတိုက်တွန်းချက်ပဲရှိတယ်။ဒါပေမဲ့ကျွန်တော်တို့အလုံးမာရေးတွေမှာတော့မပါဘူးကျွန်တော်ယုံကြည်တယ်။အဲ့တော့ဒီဘုံကြီးလမ်းနာတို့ဘာလို့ဒီတမင်လုံးညာလို့ပဲကျွန်တော်ယူဆတယ်။ဒီလိုအလုပ်မျိုးစဉ်းစားနေရရှိတယ်ကျွန်တော်တို့ကတော့စာသင်ကျောင်းတွေကိုမလုပ်ဖို့တော့တော့ကျွန်တော်တို့ကောင်းဆိုချက်အကျိုးရှိဖြစ်ပါ့မယ်
။ဘီကင်းလုံးညုံမှုမရှိတဲ့အချိန်ဒီအောက်မှာပညာသင်ယူရမယ်ဆိုရင်အနှစ်သာရပြေးသွားတဲ့ပညာရေးကိုရနိုင်မှာမဟုတ်ဘူးလို့ပညာရေးအတိုင်းဝန်ကပြောနေပါတယ်။ဒီမှာနိုင်ငံလုံးဆိုင်ရာအခြေခံပညာရေးလှုပ်ရှားသမဂ္ဂများဘို့လုံးမှုဆောင်ကော်မတီကဒေါ်သက်စုလိုင်ကလည်းကျောင်းသားတွေစိတ်ဓာတ်ရရနိုင်တဲ့အခြေအနေမျိုးဖြစ်တယ်ဆိုပြီးတော့ပြောပါတယ်။
ကျောင်းကိုမတက်ဖို့ကြာလို့ဒီနေ့လိုကံလို့မရတဲ့ခါကြတော့သူအချင်းကျောင်းဖို့ခံရဒီလိပါနဲ့သားသမီးကမှနားလည်နေလေပြီပထမအိမ်ကသေးလိုက်တဲ့စိတ်ဓာတ်ရအောင်ခင်းနေကြတယ်။ကျောင်းနဲ့ရောက်တဲ့အခါမှာလည်းခိုင်းကတည်းကပြင်းဆိုရင်ပြန်သမားတွေကဒီဒီဒီစောင့်နေ။နန်းကူလာတွေပါနေခင်းနေမချရာကြည့်နေကြတယ်။ကျောင်းနဲ့ရောက်တဲ့ကိုယ်စီယာစီယာမနဲ့ကိုယ်တနေနေချင်းနဲ့ကိုယ့်အီကိုမောင်မမတွေလည်းရှိတယ်။အဲ့တော့အခုအချိန်ကြီးကမတူဘူး။ကျောင်းနဲ့ရောက်လိုက်တော့တနေချင်းနေရာလည်းလူမဆုံတော့ဘူး။ကျောင်းဘဝမှာတကယ်ဒိတ်ကြီးတန်ဖိုးကျိုးကြီးတွေနဲ့နော်ပြီးတော့လက်နက်တွေတိုင်ပြီးတော့ရူနီဖောင်းကြီးအစီအနဲ့စစ်သားကြီးတွေကစောင့်နေကြရဲဆိုတဲ့ခါကျတော့ဒီလိုမျိုးစောင့်လိုက်လို့ကလေးရဲ့စိတ်ကပိုပြီးတော့လုံခြုံသွားမှာမဟုတ်ပိုပြီးတော့စိုးရိမ်သွားတာ
မျိုးပေါ်ရင်မှာကျောင်းတက်ရေးမတက်ရေးအယူဆတွေအပြိုင်နေချိန်မှာပဲတိုက်ပွဲတွေကြောင့်တောတောင်တွေထဲပုန်းရှောင်နေရတဲ့ကလေးတွေအတွက်တော့စာသင်ခန်းထဲသွားဖို့အခြေအနေမမြင်ရသေးပါဘူးဂျော်လာတရနေ့ကပြန်ဖွင့်နေတဲ့အခြေခံပညာကျောင်းတွေမှာဒီနေ့ကြောင်းပြန်တက်နေကြတဲ့ကျောင်းသားအရေအတွက်ယူရအဖြစ်နိုင်ငံလုံးမှာပြည်သူသာနေပါပါတယ်။ရခိုင်ပြည်နယ်မှာတော့လုံခြုံရေးအရာပိတ်ထားတဲ့ကျောင်းနေရာလောက်ကလွဲလို့ကျောင်းပေါင်း3000ကျော်မှာကျောင်းတက်နေကြသူရာနှုန်းပြင်းပြီးပါဖြစ်တယ်လို့ပြည်내ပညာရေးတာဝန်ရှိသူတွေက VOA ကိုပြောထားပါတယ်ခင်ဗျာ။